ကမ္ဘာလုံးမှာကူးစက်ပြန့်နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာမြန်မာနိုင်ငံမှာလည်းကူးစက်ခံရသူတွေရှိနေပါတယ်။ဒါကြောင့်မလို့ဒီပြည်သူတော်တော်များများကတော့ဒီရောဂါနဲ့ပတ်သက်ပြီးစိုးရိမ်နေကြပါတယ်။ရခိုင်ပြည်နယ်အတွင်းမှာလည်းဒီပြည်ပထွက်ခွာနေသူတွေလက်ရှိချိန်မှာပြန်လည်ဝင်ရောက်လာသူတွေရှိနေတာကြောင့်ဒေသခံတွေကတော့ဒီရောဂါဖြစ်ပေါ်မှာကိုတော်တော်လေးစိုးရိမ်နေကြပါတယ်
။ဒါကြောင့်မလို့ရခိုင်ပြည်နယ်စစ်တပ်စေုံကြီးမှာကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်လာနိုင်ခြင်းအတွက်ဘာတွေပြင်ဆင်ထားလဲဆိုတာတော့ကြောက်ကြတဲ့ယူခဲ့ပါတယ်။
ဒီကုက္ကဏနီနဲ့ပတ်သက်ပြီးတော့ဒီစစ်ရေးစီရင်ရေးမှာပြင်ဆင်မှုပြောမယ်ဆိုရင်တော့နံပါတ်1တော့လူနာတွေစိတ်ကုပ်ဖို့ပေါ့နော်ဒီပြမလူနာဌာနကိုလာလို့ရှိရင်အခြားအခန်းသက်သက်ထားပါတယ်အဲဒီ super room ပေါ့အဲ super room ကနေပြီးတော့မှစက်သက်ပြီးတော့သူရဲ့ case termination အလိုက်အခြားရှိတယ် PUN လို့သတ်မှတ်မယ်ဆိုရင်တိတန်အခန်းလူနာအခန်းလူနာ6ဥစားကိုပြင်ဆင်ပြီးတော့ကုသပြည့်ရရှိပါတယ်ဒါကလည်းကုသတဲ့အပိုင်းပေါ့တော့ကာကွယ်တဲ့အပိုင်းပြောမယ်ဆိုရင်တော့ကျမိုင်နဲ့အားသာဝင်ဌာနကနေကုသဥပဒေဌာနကနေတက်ထန်းထားတဲ့ဒီအဘောကျမရဲ့အသိပညာတွေစာဆောင်တွေဒီလိုင်းတွေကိုလူနာဘောလူရင်းအများစုနေနိုင်တဲ့နေရာတွေမှာကပ်ပြီးတော့ကျမရဲ့အသိပညာပေးပါတယ်။နောက်ပြီးတော့ဒီကာဝဲအပိုင်းမှာဆိုရင်တော့လက်စင်းချင်းဟာဒါအရေးပါတဲ့အတွက်ပေါ့နော်။လူနာတွေလက်စင်းလိုဒီကူရောက်ပြီးစနေတက်ထားတယ်။နောက်ပြီးတော့ဟန်ကျယ်ကြီးပေါ့။ဒါတွေဒီကူစိတ်နေမှာအရင်ပြင်ဆင်ထားပေးပါတယ
်။လက်ရှိချိန်မှာပြည်ပထွက်ပြီးလှုပ်လှုပ်ကန်နေကြတဲ့ရခိုင်ပြည်သားခံတွေဟာမိမိနေရာကိုပြန်လာနေကြတာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေပါလာမှာကိုပြည်သူတွေကစိုးရိမ်နေကြပါတယ်
။ပြည်သူတွေကတော့တအားစိုးရိမ်နေကြပါတယ်။ဒါပေမဲ့မာကြီးကတော့လက်မော်မှာဆက်ပြီးအလုပ်လုပ်နေရတယ်ဆိုတော့အိမ်မှာနေဖို့လည်းမရဘူးလေ။အပြင်ဆက်ပြီးလုပ်နေရတယ်ဆိုတော့ဒီရောဂါကုမာကိုတော့တအားကိုစိုးရိမ်နေတယ်။နိုင်ငံခြားကလာတဲ့လူတွေကိုတော့ဟိုကစစ်စစ်နေတယ်လို့ပြောတာပဲ။လာတဲ့လေစိတ်တွေကပါတယ်ကစစ်စစ်နေတယ်လို့ပြောတာပဲ။သူတို့ကကြောက်တာပေါ့။ရောဂါမှုတွေပါလာမှာဆိုလို့ပေါ့။
လက်ရှိရှိမှာရခိုင်ပြည်နယ်တွင်းကစစ်တွေစေယုံကြီးမှာတန်တရားလူနာ2ဦးသာရှိသည်ပြီးသူတို့2ဦးရဲ့ဓာခွေးဆိုင်အခြေကလည်းယောဂါပိုးကုသခံထားရတာမတွေ့သေးဘူးလို့စစ်တွေစေယုံအုပ်ကြီးဒေါက်တာဇော်လင်းကပြောပါတယ်
။ဒီနေ့လူနာတွေကပိုများလာမယ်ဆိုရင်တော့ပေါ့နော်ကျွန်တော်တို့စေယုံမှာအသက်ကျက်တစ်ခုကဒီလေးထပ်ဆောင်ကြီးအစ်စ်ပြီးွားတဲ့အခါကျတော့ဒီ medical ward မျိုးကိုအဟောင်းဝမ်းကြီးအစ်စ်ကိုကြောင်းရတဲ့အခါကျတော့ဒီ medical ward မှာဒီ outside ရဲ့ abortion ဆိုလို့ရှိတယ်။ရှိတဲ့အခါကျတော့ဒီနေ့ပေါ့ covidအဲ့ဒီကပြင်းထန်လာပြီးလူနာတွေအများရောက်လာမယ်ဆိုရင်အများကြီးရောက်လာမယ်ဆိုရင်ခုပြောတဲ့ medical ward အဟောင်းမှာဒီအပေါ်ဓာတ်အောက်ထပ်ကိုအပေါ်20အောက်20လူ40ဆွဲပြီးတော့ isolation ပေါ့တိတက်ကုလိုရတဲ့နေရာမျိုးဖြစ်အောင်လို့ဒီမှာပြင်ဆင်ထားပါတယ်ပေါ့နော်နှစ်ဦးပဲရှိပါသေးတယ်တဦးလုံးကလည်းနော် NHL ကိုပို့တယ်ဒီနှကောင်းတို့ဘက်ပေါ့ဒါပို့ယူတော့ပို့တဲ့အခါမှာလည်းဒါနှစ်ယောက်လုံးကအနေနဲ့အဖြေရတော့ဒါ negative ပြည်သူလူတိပြီးပြောချင်တာတော့အခုချိန်မှာတော့ဒါဟာနိုင်ငံသားတွေပြန်လာတဲ့လူကြီးများတယ်ပေါ့များတဲ့အခါမှာသူရဲ့ဒီ quarantine ပေါ့နော်နှစ်ကြာလိုက်လာပြီးတော့ဆောင်ဖို့လိုပါတယ်ပေါ့နော
်ရခိုင်ပြည်နယ်တွင်စောင့်ဝင်နေတဲ့အခြေအနေတွေကြောင့်ဒေသခံများပြားဟာမြန်မာနိုင်ငံခြားဒေသတွေနဲ့အင်းကြီးကြီးနိုင်ငံတို့မှာတော်ရောက်လှုပ်လှုပ်ကန်နေကြရတာပါအခုလိုရှိနေမှာအလောက်ကန်တွေပြက်ကုန်တာမို့လူတော်တော်များများဟာကိုယ့်ဒေသကိုပြန်နေကြရပါတယ်ဒါကြောင့်လေရခိုင်ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေနဲ့ယောဂါကာကွယ်ထိန်းချုပ်ရေးအတွက်ကြိုတင်ပြင်ဆင်ထားတယ်ဆိုပေမဲ့ဒေသခံတွေကတော့ယောဂါကူးစက်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြတာပါကျွန်တော်တက်နိုင်ပါစစ်တွေမျိုးကနေတင်ပြပို့နေတာပါ